မင်္ဂလာညနေခင်းမှာသောတာရှင်များရှင် View American တိုင်းရဲ့2018ခုနှစ်စက်တင်ဘာလ10ရက်ဗုဒ္ဓဟူးနေ့ညနေပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်တွေကို American ပြည်အောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်မများပါစင်အောင်ပါရှင်ဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ်
။ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့အမေရိကန်ပြည်သူ့ရှေ့ဘက်ခြမ်းကို Florence Hurricane မုန်တိုင်းဝင်မလာခင်မှာကြိုတင်ပြင်ဆင်မှုတွေပြီးသက်ထားဖို့အရေးပေါ်ကိစ္စရေးတာဝန်ရှိသူတွေတောင်းတီးပြနေပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားတဲ့ဒုက္ခသည်တွေပြည်နယ်လက်ခံရေးစီစဉ်နေတဲ့ပတ်သက်လို့လေ့လာကဲကပ်ဖို့ကုလသမဂ္ဂအေဂျင်စီကတာဝန်ရှိသူတွေရဲ့ရခိုင်ပြည်နယ်ခရီးစဉ်ဒီနေ့ပဲစတင်နေပါပြီ။ဒီလိုထိတ်တန့်အောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့နန်းလောင်နဲ့တူချင်ညာပေးသွားမှာပါ။
သတင်းတွေပြီးနောက်ဆင်ရမယ့်သတင်းလွှာရည်ထဲမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်ရှိနေတဲ့အစ္စလာမစ်နိုင်ငံများအဖွဲ့ OIC ကကိုယ်စားလှယ်တွေဟာဘင်္ဂလားဒေ့ရှ်နိုင်ငံ Causes ဘဇာအနီးကရိုဟင်ဂျာဒုက္ခသည်စခန်းတွေကိုဒီကနေ့တွားရောက်လည်လာခဲ့ကြပါတယ်
ကျွန်တော်အဲ့ဒီမှာပြေဆုံးပြီးတော့ကျွန်တော်တို့ပြသူကိုစောင့်ဆိုတာကကျွန်တော်ကမြန်မာနိုင်ငံမှာအမေဆုံးပင်နယ်ကွာတော့ကျွန်တော်ဆွေးနွေးခဲ့တဲ့ဒီအာရီယ
ုဒုက္ခတဲ့တူပြောသွားတာပါနောက်ပိုင်းမှာပြေဆုံးမှုနားဆင်ရပါမယ်ဒီသတင်းနဲ့အတူမြန်မာနိုင်ငံတွင်းသတင်းမီဒီယာသမားတွေအပေါ်ဖိနှိပ်ချုပ်ချယ်မှုတွေဇက်တိုက်ပြုလုပ်နေတဲ့အပေါ်ကုလသမဂ္ဂကပြင်းပြင်းထန်ထန်ဝေဖန်လိုက်တဲ့အကြောင်းအခုစက်တင်ဘာ18ရက်မှာကျင်းပမယ့်83ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံကိုဒေါံဆန်းစုကြည်တက်ရောက်မှာမဟုတ်တဲ့အကြောင်းစတဲ့သတင်းလွှာတွေကိုထုတ်လွှင့်ပေးသွားမှာပါအခုရင်ဆုံးတော့ဗုဒ္ဓဦးနဲ့ညနေပိုင်းထိတ်တန့်ရောက်မြန်မာနိုင်ငံကသတင်းတွေကိုကိုအောင်လင်ဦးနဲ့နန်းလောင်တို့ကပြောပြပေးပါအောင်ရှင
်အတဲ့အနေနဲ့စိုးရင်ရောက်တဲ့အထိပြင်းထန်တဲ့မိုးတက်လေပြင်းနဲ့တူ Florence Hurricane မုန်တိုင်းဝင်လာခင်ကြိုတင်ပြင်ဆင်မှုတွေဒီနေ့ပြီးသက်ဆောင်ရကြဖို့အမေရိကန်ပြည်သူမြောက်ကယ်ရိုလိုင်းနားပြည်နယ်ကအရေးပေါ်ကိစ္စရေးတာဝန်ရှိသူတွေတတိပေးနေပါဗျ။အမေရိကန်ရှေ့ဘက်ခြမ်းကိုချင်းကပ်လာနေတဲ့ Hurricane Florence ဟာလီတန်နုတ်တနားကြီးကီလိုမီတာ220နဲ့ပြင်းအားအဆင့်၄အထိရဲ့တော်ကြာရှိနေကြတာပါ။မြောက်ကယ်ရိုလိုင်းနားနဲ့တောင်ကယ်ရိုလိုင်းနားပြည်နယ်တွေအနီးကုန်းတွင်းပိုင်းကိုကြာသာပင်တွေနှောင်းမဲ့တယ်မဟုတ်တောက်ချန်နေအစောပိုင်းဝင်ရောက်လာနေတဲ့မုန်တိုင်းဟာအာရုံသွားမဲ့လားလားမရှိဘူးလို့လည်းမိုးလေဝသကျွမ်းကျင်သူတွေခံမှန်းထားကြပါဗျ။ကန်ယူရန်နဲ့ကုန်းတွင်းပိုင်းကိုမုန်တိုင်းဝင်ရောက်ချိန်မှာမြောက်ကယ်ရိုလိုင်းနားတောင်ကယ်ရိုလိုင်းနားနဲ့ဗာဂျီးနီးယားပြည်နယ်မှာမိုးသီးသန့်တဲ့အန္တရာယ်တွေလည်းရှိနေပါတယ်။ Hurricane Florence ကြောင့်မိုးရေစင်တီမီတာ40ကနေ60လောက်ထိရွာသွန်းနိုင်ပြီးတချို့နေရာတွေမှာတော့စင်တီမီတာ90လောက်ထိရွာသွန်းနိုင်ချေရှိတယ်လို့လည်းအမျိုးသား Hurricane မုန်တိုင်းဌာနကခန့်မှန်းထားတာပါ။မိုးရေစိမ့်ဝင်နေပြီးမြေပြော့နေချိန်မှာလေပြင်းတက်ခတ်မှုတွေကြောင့်သစ်ပင်တွေနဲ့လက်စင်မီကြိုးတွေပြတ်တောက်နိုင်ပြီးသတင်းပတ်တွေနဲ့ချီမြေပြက်လက်မှုတွေနဲ့လည်းကြုံရနိုင်ပါတယ်။သမ္မတဒေါ်နယ်ထရန့်ကတော့မုန်တိုင်းကိုတုံ့ပြန်မှုအရင်ကဘယ်သူမှမတွေ့ဘူးလို့တဲ့အထိအစိုးရဘက်ကတင့်ပြင်ထားတဲ့အကြောင်းပြောဆိုထားတာပါ။လူရတဲ့လောက်အကုန်ကြက်ခံသုံးဆဲသွားမှဖြစ်ကြောင်းလဲပြောဆိုဆူရရေးဖို့ခေစီတာဝန်ရှိသူတွေနဲ့မနေ့ကပြောဆိုရမှာသမ္မတကပြောဆိုသွားပါတယ်။မြောက်ကယ်ရိုလိုင်းနာတောက်ကယ်ရိုလိုင်းနာနဲ့ဗာဂျီးနီးယားပြည်နယ်တွေမှာရေးဖို့အခြေအနေချင်ညာတဲ့အမိန့်တွေကိုလည်းသမ္မတကလက်မှတ်ရေးထိုးခဲ့တယ်လို့ကယ်ရိုလိုင်းဒေသကဒေသခံတွေပြောလို့ရအမြန်ဆုံးပြောင်းရွှေ့ဖို့လဲတတိပေးခဲ့ပါတယ်။
အာဖဂန်နစ္စတန်နိုင်ငံအရှေ့ပိုင်းနန်ဂဟာပြည်နယ်မှာမနေ့အင်္ဂါနေ့ကဖြစ်ပွားခဲ့တဲ့အသေးခံဘုံခွဲတိုက်ခိုက်မှုကြောင့်သေဆုံးသူ32ဦးရှိရာကဒီကနေ့မှာတော့68ဦးဖြစ်သွားပြီလို့အာဖဂန်တာဝန်ရှိသူတွေကပြောပါရယ်ဝေလံတဲ့မိုမန်ဒါရာဒေသကဒါခါရွာမှာဒေသခံရဲမှုကြီးကိုအလုကထုတ်ပယ်ပေးဖို့ဒေသခံတွေစုဝေးတောင်းဆိုဆန္ဒပြတဲ့အချိန်မှာတိုက်ခိုက်မှုဖြစ်ပွားခဲ့တာပါဘုံခွဲတိုက်ခိုက်မှုကြောင့်နောက်ထပ်လူပေါင်း165ဦးလည်းထိခိုက်ဒဏ်ရာရသွားတယ်လို့ဒေသခံအုပ်ချုပ်ရေးမှူးရဲ့ပြောခွင့်ရအတာဟူလာခွေယာနီကဒီကနေ့ကြေညာချက်ထုတ်ပြန်ပါရယ်တာလီဘန်တို့ကဒီတိုက်ခိုက်မှုသူတို့လက်ချက်မဟုတ်ဘူးလို့ပြောပါရယ်ဒီပုံခွဲတိုက်ခိုက်မှုမဖြစ်ခင်နိုင်ပိုင်းလောက်ကပဲပြည်နယ်မြို့တော်ဂျာလာလာဘတ်ကစတင်ကြောင်းတုံးခုလဲပုံခွဲတိုက်ခိုက်ခံရတဲ့အတွက်ကလေးတဦးထက်မနဲ့တေးဆုံးပြီးတော့အတော်များများတရားရသွားတယ်လို့ပြည်နယ်ပညာရေးဦးစီးဌာနပြောခွင့်ရက VOA ကိုပြောပါရယ်ဒီတိုက်ခိုက်မှုတွေမှာလဲဘယ်သူကမှသူတို့လက်ချက်ဖြစ်ပြောဆိုတာမရှိသေးပါဘူးအယက်သားတွေနဲ့ပညာရေးဆိုင်ရာနေရာတွေကိုလှက်တလောဝင်ရောက်စီးနင်းတိုက်ခိုက်မှုအားလုံးနီးပါးကိုတော့ IS Islamic အစွန်ရောက်သူကသူတို့လက်ချက်ဖြစ်ပြောဆိုထားတာပါ IS တို့နဲ့ပူးပေါင်းထားတဲ့ပွဲ IS Khorasan Province ISKP နဲ့တာလီဘန်တပုံတွေကအိနီချင်းပါကစ္စတန်နိုင်ငံနယ်စပ်ကနန်ဂဟာပြည်နယ်မှာအခြေစိုက်လှုပ်ရှားနေကြတာဖြစ်ပါတယ်
။ရုရှားထောင်လိုင်းရောက်တဲ့သမီးဖြစ်သူတို့ကိုပြီးခဲ့တဲ့မတ်လတဲ့ဒါရုစိတ်နဲ့တက်ခတ်ခဲ့သူတွေဖြစ်ဗြိတိန်နိုင်ငံကဆွဆွတ်ထားသူတို့ကဘသူဘဝရဖြစ်တယ်ဆိုတော့ရုရှားဆွေးရောကသိရှိထားတဲ့အကြောင်းသမ္မတဗလာဒီမီယာပူတင်ကဒီနေ့ပဲပြောလိုက်ပါတယ်။ရုရှားထောင်လိုင်းရောက်ဆာဂေးစကရီပယ်နဲ့သမီးဖြစ်သူယူလီယာတို့ကိုအာယုံကျော်ထိခိုက်စေတဲ့အစိတ်နဲ့တက်ခတ်မှုမှာရုရှားဆွေးရနောက်ွယ်ကနေပါဝင်ကြောင်းဗြိတိန်နိုင်ငံရဲ့ဆွဆွတ်ချက်ကိုတော့ရုရှားကငြင်းဆန်ထားတာပါ။ဆွဆွတ်ခံရသူတွေကထူးထူးခြားခြားလူပုဂ္ဂိုလ်တွေမဟုတ်ကြတယ်လို့ရာဇဝတ်မှုကျူးလွန်သူတွေလည်းမဟုတ်ပဲတာမန်အယက်သားတွေသာဖြစ်ကြပြီးသူတို့အကြောင်း အများသိအောင်ကိုယ်တိုင်ထုတ်ပြောကြလိမ့်မယ်လို့မျှော်လင့်ကြောင်းလည်းပြောဆိုခဲ့ပါတယ်ဗြိတိန်ဝန်ကြီးချုပ်ထရီဇာမေကတော့ဗြိတိန်နိုင်ငံဆဲလက်စ်ပါရီမြို့မှာမလာတဲ့တုန်းကဒါရုစိတ်နဲ့တက်ခတ်ခဲ့သူလူကရုရှားထောက်လိုင်းအေဂျင်စီ GRU ဖွဲ့ဝင်တွေဖြစ်ကြပြီးလူသက်ဖို့ချန်စီမှုနဲ့တရားစွပ်စုထားကြောင်းပြီးခဲ့တဲ့သတင်းပတ်တင်မှာပဲပြောဆိုခဲ့တာပါမတင်ကားလူလူကအစိတ်ခတ်မှုမဖြစ်ခင်နှစ်ရက်လုံးမှာပဲလန်ဒန်မြို့တော်ကကတ်ဝစ်လေးစိတ်ကိုရောက်လာခဲ့တာဖြစ်တဲ့အကြောင်းလဲဗြိတိန်အနာဘယ်တွေကပြောဆိုထားပါတယ်လန်ဒန်ကနေဆဲလက်စ်ပါရီမြို့ကအခင်းပြရနေရာကိုတွားရောက်ခဲ့အောင်ကိုလည်းလွန်ကျော်ရေးကင်မရာမှတ်တမ်းတွေမှာတွေ့ခဲ့ကြရတာပါတက်ခတ်မှုဖြစ်တဲ့နေ့မှာပဲနေရာစလုံးလန်ဒန်ဟီထရိုးလေးစိတ်ကနေပြန်လည်ထွက်ခွာသွားကြတာလည်းဖြစ်ပါတယ်နိုင်ငံကူးလက်မှတ်တွေပေါ်မှာတော့သူတို့နှစ်ယောက်ရဲ့အမည်တွေကိုအလက်ဆန်ဒါပက်ထရော့ဖ်နဲ့ရက်စလန်ဘော်ရှီရော့ဖ်တို့အဖြစ်ဖော်ပြထားပေမဲ့ပရီရှားရဲတပ်ဖွဲ့တွေကတော့နာမည်အတုတွေဖြစ်မယ်လို့ယုံကြည်ထားကြတာပါမတင်ကားလူနှစ်ယောက်ဟာဘသူဘဲဟာဖြစ်ကြောင်းဖော်ထုတ်နိုင်မလဲစုံစမ်းစစ်ဆေးသူတွေကအကူအညီတောင်းခံထားကြပါတယ
်ဆီးရီးယားနိုင်ငံအီလစ်ဒေသကိုပြန်လည်တင်ယူရေးလောက်ကိုင်းနေတဲ့စစ်စင်ရေးတွေမှာသွေးချောင်းစီးမှုတွေဖြစ်မလာအောင်စစ်စင်ချင်းချင်းလောက်ကိုင်းကြဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကမြစ်တာရက်ခံတောင်းဆိုလိုက်ပါတယ်တပုံတွေရဲ့နောက်ဆုံးအမှားခံနေပြီဖြစ်တဲ့အီလစ်ဒေသကိုပြန်လည်တင်ယူဖို့အစိုးရကကြိုပမ်းနေရမှာစစ်စင်ရေးတွေကိုအချိန်မြင့်လောက်ကိုင်းမယ်ဆိုရင်လူသားရက်တည်ရေးဆိုင်ရာကပ်ဘေးကြီးတွေဖြစ်လာမယ်ဆိုပြီးကုလသမဂ္ဂဘက်ကအချိန်ချင်းသတိပေးနေတာပါအကြမ်းဖက်ဝါဒတိုက်ဖြစ်ရေးမှာလောက်ကိုင်းကြသူတွေအနေနဲ့နိုင်ငံတကာဥပဒေကိုမလိုက်နာဘဲလောက်ကိုင်းလို့တော့မရဘူးလို့မစ္စတာဂူတာရက်စ်ကပြောပါတယ်ဆီးရီးယားအစိုးရရဲ့စစ်စင်ရေးမှာတရရော်တဝိုက်ပါပါဝင်ပတ်သက်နေတဲ့နိုင်ငံအလုံးကိုရှင်းရှင်းလင်းလင်းမြေတားရက်ခံထားတယ်လို့လည်းသူကပြောပါတယ်အယက်သားတွေကိုကာကွယ်ဖို့အခြေခံဝန်ဆောင်မှုတွေလုပ်ပေးတာဆေးရုံစေခန်းတွေဖွင့်ပေးတာအပြင်နိုင်ငံတကာဥပဒေကိုအပြေအဝါလိုက်နာတာမျိုးရုရှား၊အီရန်နဲ့တူရကီတို့ဘက်ကကြိုပမ်းလောက်ကိုင်းပေးတာမျိုးမရှိဘူးလို့လည်းမစ္စတာဂူတာရက်စ်ကပြောပါတယ်အမေရိကန်နိုင်ငံကလည်းအီလစ်ဒေသကိုတိုက်ခတ်တဲ့ဘလို့ကြီးမားတဲ့စစ်စင်ရေးမျိုးကိုမဆိုအစင်ချင်မဲ့တဲ့လောက်ရအဖြစ်ယူဆမဲ့အကြောင်းနဲ့အဲ့ဒီလိုဖြစ်မလာအောင်ကာကွယ်ဖို့ရုရှားနိုင်ငံကိုကုလသမဂ္ဂဆိုင်ရာအမေရိကန်တပ်အမတ်နီကီဟေလီကတိုက်တွန်းထားပါတယ်ရုရှားနဲ့အီရန်တို့ကြောထောင်နောက်ခံမှုရထားတဲ့ဆီးရီးယားအစိုးရကိုလည်းဒီနီလန်အတိုင်းရှိဆက်သွားနေမယ်ဆိုရင်အလွန်ဆိုးရတဲ့အကျိုးဆက်တွေဖြစ်လာလိမ့်မယ်လို့လည်းသတိပေးထားပါတယ်
ရိတ်တန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683လိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီမြန်မာတန်မြန်မာဘာသာအစီအစဉ်ရဲ့ဗဒူးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့နေ့ထဲဖြစ်ပွားခဲ့တဲ့ပြည်ခတ်တွေအတွင်းဖက်ပြေးကြတဲ့ဒုက္ခတွေကိုပြန်လည်လက်ခံရေးအစီအစဉ်တွေနဲ့ပတ်သက်လို့လေးလာကဲခတ်ဖို့ကုလသမဂ္ဂအေဂျင်စီကတာဝန်ရှိသူတွေရဲ့ခီးစဉ်ဒီနေ့ပဲစတင်လိုက်ပါပြီဒုက္ခတွေနေရက်ပြန်ရေးအစီအစဉ်နဲ့ပတ်သက်လို့ကုလသမဂ္ဂနဲ့မြန်မာဆွေးနွေးတို့ကြားဇွန်လထဲမှာနားလည်မှုစာချုပ်တော်လက်မှတ်ရေးထုတ်ပြီးပထမဆုံးအကြိမ်ဖြစ်ဒုက္ခတွေများဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရော UNHCR ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP တာဝန်ရှိသူတွေရခိုင်ပြည်နယ်ကိုတွဲရောက်ခဲ့ကြတာဖြစ်ကြောင်းလဲ UNHCR ပြောခွင့်ရ Offline McDonald က VOE ကိုပြောဆိုခဲ့တာပါ
UNHCR and UNDP, they commenced their first assessment today. This is part of an initial phase.
ဒုက္ခသည်တွေနေရပြန်နေလေးလာခဲ့ခဲ့မဲ့ကနဦးစီစဉ်ဖြစ် UNHCR နဲ့ UNDP တာဝန်ရှိသူတွေရဲ့ဒီနေ့စတင်တဲ့ခီးစဉ်မှာရခိုင်ပြည်နယ်မြောက်ပိုင်းကကျေးရွာအုပ်စုကျေးရွာပေါင်း23ခုနဲ့ကျေးရွာအုပ်စု3ခုပေါင်းမှာဖြစ်ကြောင်းနဲ့ဒုက္ခသည်တွေကိုယ်သဘောဆန္ဒနဲ့လုံလုံချုံချုံနေရပြန်နေမဲ့အခြေအနေတွေရှိမှရှိဆိုတာကိုလေးလာဆက်စစ်ဆောင်မှာဖြစ်ကြောင်းလဲ UNHCR ပြောခွင့်ရကပြောဆိုသွားတာပါဒီခေတ်ပြည်နယ်တွင်ဝင်ဝင်ရရေးဒေသခံလူမှုအတိုင်းဝိုင်းတွေလွတ်လွတ်လပ်သွားလာဝင်ရှိနိုင်ငံသားဖြစ်ခွင့်ရှိသူတွေကိုခွင့်ပြုပေးဖို့အပအဝင်ပြစ်ကတ်တွေဖြစ်ရတဲ့အခြေခံပြဿနာတွေကိုဖြေရှင်းမှုတွေလိုတိုးတက်မှုတွေရှိအောင်အရေးကြီးဆောင်ရွက်ရမယ့်ကိစ္စတွေရှိနေစေဖြစ်ကြောင်းလဲ UNHCR ကပြီးခဲ့တဲ့သတင်းပတ်ထက်မှာပဲသတင်းထုတ်ပြန်ထားတာဖြစ်ပါတယ်ဒီခေတ်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့ဩဂုတ်လတဲ့လူညိုရေးကိစ္စကန်တွေကိုစီးနင်းတက်ခတ်ခဲ့တဲ့ ARSA ဆွေးနွေးအုပ်စုကိုမြန်မာလူညိုရေးတပ်ဖွဲ့တွေလိုက်လံရှင်းလင်းရကရုံးညာမစင်းနေပေါ်လူခွေရေးချုပ်ပေါမှုတွေစူးစူးဝါကျူးလွန်ခဲ့တဲ့အကြောင်းကုလသမဂ္ဂပါဝင်နိုင်ငံတကာတာဝန်ကဆွဆွဲထားသလိုတိုင်းနဲ့ချီရဲ့ဒုက္ခတွေနေရပြန်နေအောင်အမြန်ဆုံးစီစဉ်မှုလည်းတိုက်တွန်းထားတာပါမြန်မာဆွေးရတော့ရုံးညာဆိုတဲ့အမည်ကိုတရားဝင်အသိမှတ်ပြုလက်ခံမထားသလိုနိုင်ငံတကာတာဝန်ကဆွဆွဲနေတဲ့အထိလူခွေရေးချုပ်ပေါမှုတွေကျူးလွန်နေတာမရှိကြောင်းနဲ့ဒုက္ခတွေနေရပြန်နေရေးအစီအစဉ်ရှိနေတဲ့အကြောင်းလည်းတုံ့ပြန်ပြောဆိုထားပါတယ်
ကုန်သွယ်မှုတွေကိုကန့်သတ်ဖို့နဲ့အမေရိကန်စီးပွားရေးလုပ်ငန်းတွေကိုကာကွယ်ဖို့အတွက်လောက်ကိုင်းနေတဲ့အမေရိကန်ပြည်ထောင်စုရဲ့လုပ်ရက်ကကမ္ဘာစီးပွားရေးအပေါ်ကြီးမားတဲ့ချင်းချမှုတွေဖြစ်လာစေတယ်လို့တရုတ်ထိပ်တန်းအရာရှိတဦးနဲ့ရှင်းတောင်အာရှနိုင်ငံအတော်များများကဒီကနေ့ပြောဆိုကြပါတယ်။ဒေါ်လာဘီလျံမောင်းများစွာတမ်းမိုးရှိတဲ့ကုန်စည်တွေကိုအမေရိကန်နဲ့တရုတ်တို့ကတဖက်နဲ့ ကိုကိုကိုကာကွယ်သူတွေကိုဖက်ပဲကြည့်ပြီးတော့ကုံသွဲတဲ့နေလမျိုးဟာစီမင်းစည်းကမ်းတွေကိုအခြေခံတဲ့ပဲပေါင်းစုံပတ်ဝန်းတဲ့ကုံသွဲရေးလုပ်ငန်းကိုအားပြော့သွားစေပြီးကမ္ဘာစီးပွားရေးကိုပြင်းထန်စွာထိခိုက်နိုင်တယ်လို့ပြောဆိုသွားတာပါစီးပွားရေးနဲ့ကုံသွဲရေးမှာယုံကြည်စိတ်ချမှုရှိဖို့လိုအပ်တယ်လို့အင်ဒိုနီးရှားဗန္ဓာရေးဝန်ကြီးအာရီမူလ်ဟာနီအင်ဒရာဝါဒီကပြောပါရယ်အင်ဒီချင်းနိုင်ငံတွေနဲ့အမိလိုက်ဖို့ကြိုးစားနေတဲ့ဖွံ့ဖြိုးဆဲနိုင်ငံတွေဖြစ်ကြတဲ့ကမ္ဘောဒီးယား၊လောစ်နဲ့မြန်မာနိုင်ငံတွေမှာတော့လက်ကင်ဖုန်းနဲ့အသုံးပြုနိုင်လာတာမျိုးလိုအခြေခံနည်းပညာတွေပြန့်ပွားလာတာကကြီးမားတဲ့အပြောင်းအလဲတွေဖြစ်တယ်လို့မြန်မာနိုင်ငံတော်အတိုင်းအမခံပုဂ္ဂိုလ်ဒေါက်တာအောင်ဆန်းစုကြည်ကပြောပါရယ်မြန်မာနိုင်ငံမှာလက်ကင်ဖုန်းအသုံးပြုဖို့လွန်ခဲ့တဲ့9နှစ်လောက်ကဒေါ်လာ1500လောက်သုံးရပေမဲ့အခုတော့ဒေါ်လာခွဲလောက်ပဲကျတော့တယ်လို့လည်းပြောပါရယ်ဒါဟာကြီးမားတဲ့တိုးတက်ပြောင်းလဲမှုဖြစ်တယ်လို့လည်းပြောပါရယ်
တောင်နှမြကိုရီးယားနိုင်ငံကနေဆက်ဖြစ်ချိုဆက်သွယ်ရေးနဲ့ဆက်ဆံရေးတိုးတက်စေဖို့ရည်ရွယ်ပြီးလာမယ့်တောက်ချာနေ့မှာဆက်ဆံရေးယုံတီကိုပူးတွဲဖွင့်လှစ်ဖို့စီစဉ်ထားပါတယ်။နိုင်ငံနေဆက်မြောက်ကိုရီးယားပြည်ချင်းကကေဆွန်မြို့မှာဆက်ဆံရေးယုံတီဖွင့်လှစ်မှာဖြစ်တဲ့အကြောင်းတောင်ကိုရီးယားပြန်လည်ပေါင်းစပ်ရေးဝန်ကြီးဌာနကဒီနေ့ပဲကြေညာလိုက်တာပါ။စီးရေးတင်မမှုတွေချက်ချဖို့နဲ့ကိုရီးယားကျွန်းဆွယ်ငင်းငယ်ရေးအတွက်ရည်ရွယ်ပြီးတိုင်ပင်ညှိနှိုင်းမှုတွေဆက်သွယ်မှုတွေလုပ်နိုင်မယ့်ဆက်ဆံရေးယုံကို24နာရီပတ်လုံးဖွင့်လှစ်သွားမှာဖြစ်ကြောင်းလည်းပြောဆိုခဲ့ပါတယ်။ဆက်ဆံရေးယုံမှာကိုရီးယားနိုင်ငံကအရာရှိ20လောက်စီတားရှိသွားဖို့လည်းစီစဉ်ထားပါတယ်။ဆက်ဆံရေးယုံဖွင့်လှစ်မယ့်အစီအစဉ်ကိုတော့မြောက်ကိုရီးယားကောင်ဆောင်ခင်ဂျွန်ဝန်နဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်တို့ရဲ့ဧပြီလနဲ့ထိပ်သီးညီလာခံအတွင်းသဘောတူထားတာဖြစ်ပါတယ်
။မြောက်ကိုရီးယားနိုင်ငံကပြန်ပြီးပြည့်အပ်လာတဲ့ကိုရီးယားစစ်ပွဲအတွင်းကြာဆုံးခဲ့တဲ့အမေရိကန်တပ်သားတွေရဲ့ရုပ်ကြွင်တွေကနှစ်ခုကိုတော့ဘသူဘဝဖြစ်တယ်ဆိုတာမှုခင်ဆိုင်ရာသိပ္ပံပညာရှင်တွေကစစ်ဆေးထားနိုင်တယ်လို့အမေရိကန်ကကွယ်ရေးဝန်ကြီးဂျင်မက်ဒစ်ကပြောပါတယ်။ပြည်ခဲ့တဲ့ဂျွန်လကသမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းတို့ထိပ်သီးတွေ့ဆုံပွဲအပြီးအမေရိကန်တပ်သားတွေရဲ့ရုပ်ကြွင်တွေထည့်ထားတဲ့တစ်တာ55လုံးကိုမြောက်ကိုရီးယားဘက်ကပြန်ပြီးတော့ပေးအပ်ခဲ့တာပါ။ DNA နဲ့သွားပုံစံမှတ်တမ်းတွေကိုအသုံးပြုပြီးတော့ကျန်တဲ့ရုပ်ကြွင်အလုံးကိုမှုခင်းဆိုင်ရာသိပ္ပံပညာရှင်တွေစစ်ဆေးဖို့နှစ်ပေါင်းအတော်ကြာနိုင်ပါတယ်။နောက်ထပ်ကျန်နေတဲ့ရုပ်ကြွင်တွေကိုပြန်လည်လွှဲပြောင်းပေးဖို့ပြည်ခဲ့တဲ့တင်ပတ်ကပဲအမေရိကန်နဲ့မြောက်ကိုရီးယားစစ်ဘက်တာဝန်ရှိသူတွေဆွေးနွေးညှိနှိုင်းခဲ့ကြတယ်လို့ Pentagon ကပြောပါတယ်။
ပေါ်ရုံးနေညနေပိုင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြပေးခဲ့တာပါအခုလွှင့်နေတဲ့ Radio Diet အစီအစဉ်ကို VOA ရဲ့ Internet Website လိပ်စာ burmese.voanews.com ကနေလည်းနားဆင်နိုင်ပါတယ်အခုတော့သတင်းလွှာရေးကိုတင်ဆက်ပေးပါမယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်ရှိနေတဲ့အစ္စလာမစ်နိုင်ငံများအဖွဲ့ OIC ကကိုယ်စားလှယ်တွေဟာဘင်္ဂလားဒေ့ရှ်နိုင်ငံ Cross-6 ဗဇာအနီးကရိုဟင်ဂျာဒုက္ခသည်စခန်းတွေကိုဒီကနေ့တွားရောက်လေ့လာခဲ့ကြပါတယ်။ OIC ကိုယ်စားလှယ်အဖွဲ့ဟာရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေနဲ့တွေ့ဆုံပြီးရခိုင်မြောက်ပိုင်းအကြမ်းဖက်တိုက်ခိုက်မှုတွေနဲ့လူခွင့်ရေးချိုးဖောက်ခံခဲ့ရတဲ့သူတွေပြောပြတဲ့အတွေ့အကြုံတွေစူးစီးတင်ပြကြတဲ့သတင်းမှတ်တမ်းတွေကိုစုံစမ်းမေးမြန်းခဲ့ပါတယ်။ရင်ဂျာဒုက္ခသည်တွေဘက်ကသူတို့နေရရင်ကိုလုံခြုံစိတ်ချစွာအမြန်ဆုံးပြန်နိုင်ရင်းနဲ့ဆုံးရှုံးနစ်နာမှုတွေအတွက်တရားမျှတမှုရရှိရေးတွေကိုတောင်းဆိုခဲ့တယ်လို့ကိုရိုင်းတွေ့ဆုံခဲ့သူတွေကပြောပါရယ်အသေးစိတ်ကိုဆက်သွယ်စုံစမ်းထားတဲ့မတ်စုမွန်ကပြောပြပေးပါမယ
်ဒီကနေ့စက်တင်ဘာလ20ရက်နေ့ဗုဒ္ဓဘူးနေ့မနက်ပိုင်းမှာဘင်္ဂလားဒေ့ရှ်နိုင်ငံကော့ဘဇာလေစိတ်ကိုရောက်ရှိလာတဲ့အဖွဲ့ဝင်အယောက်20လိုက်ပါလာတဲ့အစ္စလာမစ်နိုင်ငံများအဖွဲ့ OIC ကကိုယ်စားလှယ်တွေဟာကော့ဘဇာအနီးကရိုဟင်ဂျာဒုက္ခသည်တိမ့်ချီခိုးလုံနေထိုင်ရာကုတုပလောင်ဒုက္ခသည်စခန်းကိုတွားရောက်လေ့လာခဲ့ပါတယ်။ OIC ကိုယ်စားလှယ်အဖွဲ့ဟာရိုဟင်ဂျာဒုက္ခသည်စခန်းတွေကလာတဲ့ရိုဟင်ဂျာမွတ်စလင်ကိုယ်စားလှယ်တွေအပါအဝင်ရိုဟင်ဂျာဒုက္ခသည်တွေနဲ့တွေ့ဆုံပြီးတော့ဒုက္ခသည်တွေရင်ဖွင့်ပြောပြတဲ့ရခိုင်မြောက်ပိုင်းကြမ်းဖက်တိုက်ခိုက်မှုရဲ့နောက်ပိုင်းစစ်တပ်နဲ့လုံခြုံရေးတပ်တွေရဲ့နယ်မြေရှင်းလင်းမှုတွေအတွင်သူတို့ကြုံတွေ့ခဲ့ရတဲ့လူခွင့်ချိုးဖောက်မှုတွေအမျိုးသမီးတွေရင်ဆိုင်ခဲ့ရတဲ့လိင်မိုင်းဆိုင်ရာအကြမ်းဖက်မှုတွေနောက်နေအိမ်တွေမိချို့ဖျက်ဆီးခံရတယ်လို့မျိုးဆုံးရှုံးနေနာမှုတွေကိုစုံစမ်းမေးမြန်းခဲ့ပါတယ်ကုတုပလောက်ဒုက္ခသည်စခန်းကဒုက္ခသည်ကူညီပေးစင်တာမှာ OIC ကိုယ်စားလှယ်အဖွဲ့နဲ့ကိုရိုင်းတွဲဆောင်ခဲ့တဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေကတဦးဖြစ်တဲ့ဘာလူခါလေးဒုက္ခသည်စခန်းကဥယီစလန်ကဒီကနေ့ OIC နဲ့တွဲဆောင်ခဲ့ကြတဲ့အခြေအနေအခုလိုပြောပြပါတယ
်ဒီကနေ့စတမလာခနေရီနေလေစနာရီအစီလောက်မှာ OIC Islamic နိုင်ငံများအဖွဲ့
ကိုယ်စီလေးကဒင်္ဂလာဒေ့စ်နိုင်ငံကောက်ပါပါဒေသဖိုတိုဖလောင်တော့ပါပဲစကန်ကိုရောက်ရှိလာပါတယ်ဖိုတိုဖလောင်ကမရောက်ရင်တို့ကဒေါက်ပါပဲစကန်တစ်ခုလုံးကိုအားနဲ့လဲလဲချီချူပေးကြပါတယ်ဖိုတိုဖလောင်ဒီဖက်စင်တာမှာကျွန်တော်တို့ကတွတ်ဆုံပေးကြပါတယ်အဲ့ဒီတွတ်ဆုံပွဲမှာဒေါက်ပါပဲကောင်းဆောင်များအတမအရင်ခံရတဲ့အမျိုးသမီးများနောက်ကနပ်တစ်ခံရတဲ့ခံရရရှိတဲ့အမျိုးသားများ ဆိုတော့ဘာလို့ဗန်ထရနေကြဆက်ဆုံးပေးကြပါလဲကျွန်တော်ဘက်ကမြန်မာနိုင်ငံရဲ့ရခိုင်ပြည်နယ်မှာစေလုံးကြရတဲ့ပြည်နယ်တက်တက်ပြီးတော့ကျွန်တော်တို့အသေးစိတ်တို့ကိုအတောက်တားနဲ့ကျွန်တော်တို့ဒီပြဆင်းနေခဲ့ပါတယ်သူတို့ဘက်ကလည်းကျွန်တော်တို့ကိုဒီပြဆင်းနဲ့တက်တက်ပြီးဘုလားသမဂ္ဂအပါဝင်သူတို့ကဆောင်ရွက်တော့မယ်လို့ကျွန်တော်တို့ကိုပြောဆိုသွားခဲ့ပါတယ်ကျွန်တော်တို့ဒီမြန်မာနိုင်
ဒီနေ့ကျွန်တော်တို့ကပြောပြမယ့်အကြောင်းကတော့ဒီနေ့ကျွန်တော်တို့ကပြောပြမယ့်အကြောင်းကတော့ဒီနေ့ကျွန်တော်တို့ကပြောပြမယ့်အကြောင်းကတော့ဒီနေ့ကျွန်တော်တို့ကပြောပြမယ့်အကြောင်းကတော့ဒီနေ့ကျွန်တော်တို့ကပြောပြမယ့်အကြောင်းကတော့ဒီနေ့ကျွန်တော်တို့ကပြောပြမယ့်အကြောင်းကတော့ဒီနေ့ကျွန်တော်တို့ကပြောပြမယ့်အကြောင်းကတော့ဒီနေ့ကျွန်တော်တို့ကပြောပြမယ့်အကြောင်းကတော့ဒီနေ့ကျွန်တော်တို့ကပြောပြမယ့်အကြ ဒုက္ခသည်စခန်းတွင်ကအဓိကလိုအပ်ချက်တွေနောက်ရမုံငွေအခက်အခဲဖြစ်နေတဲ့နေထိုင်စားတောက်ရင်းနဲ့ကျန်းမာရေးဆောင်ရှားမှုပညာရေးလိုအပ်ချက်တွေကိုကူညီပေးရေးအတွက်ကိုလည်းစခန်းတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ကုလသမဂ္ဂနဲ့နိုင်ငံတကာကရိုဟင်ဂျာဒုက္ခသည်တွေအဖြစ်သုံးနှုန်းပြီးမြန်မာအစိုးရဘက်ကမွတ်စလင်ဒုက္ခသည်တွေလို့ခေါ်ဝေါ်တဲ့တိတ်ချီတဲ့ရိ
ကုလသမဂ္ဂကဝေဖန်လိုက်တဲ့အကြောင်းသတင်းလွှာကိုနားဆင်ရပါမယ်။မြန်မာနိုင်ငံအတွင်းသတင်းမီဒီယာသမားတွေအပေါ်ဖိနှိပ်ချုပ်ချယ်မှုတွေဇက်တိုက်ပြုလုပ်နေတဲ့အပေါ်ကုလသမဂ္ဂကပြင်းထန်စွာဝေဖန်လိုက်ပါတယ်။အထူးသဖြင့်တော့အာဏာပိုင်တွေဘက်ကတိကျပြတ်သားမှုရှိတဲ့ဥပဒေတွေထုတ်ပြန်ပြီးသတင်းသမားတွေအပေါ်တည်ဆဲဥပဒေမျိုးစုံနဲ့ဖမ်းဆီးအရေးယူတရားစွဲထောင်ချနေတာလိုမျိုးလွတ်လပ်စွာသတင်းရယူခွင့်ကိုချင်းချောက်အန်ဒီပြုနေတာတွေကိုပြန်သုံးသပ်ဖို့လူ့အခွင့်အရေးကော်မရှင်နာမဟာမင်းကြီးမစ်ရှယ်ဘက်ချလက်ကဂျနီဗာမြို့မှာအင်္ဂါနေ့ကကျင်းပတဲ့လူ့အခွင့်အရေးကောင်စီညီလာခံမှာတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်နှိပ်ကိုခံရတဲ့အစီရင်ခံစာကိုသတင်းသမားများကာကွယ်စောင့်ရှောက်ရေးအဖွဲ့ CPG ကလည်းကြိုဆိုလိုက်ပါတယ်။ကိုဇော်ဝင်းလိုင်ကအပြည့်အစုံကိုတင်ပြပေးပါမယ်။
တနင်္လာနေ့နေ့အနေနဲ့မြန်မာနိုင်ငံအတွင်းမှာအကြောက်တရားနဲ့ဗက်လိုက်မှုရှိပဲလွတ်လပ်စွာသတင်းယူလို့မရနိုင်အောင်နှီးမျိုးစုံနဲ့ထိန်းချုပ်မှုတွေရှိနေသလိုတည်ဆဲဥပဒေတွေကိုချိုးဖောက်တဲ့ဆိုတဲ့ဆွဆွဲချက်တွေနဲ့မကြသေးခင်ကာလတွေအတွင်းဖမ်းဆီးအရေးယူခံရတဲ့သတင်းတောက်တွေရဲ့အခြေအနေတွေကိုဥပမာပေးပြီးအင်္ဂါနေ့ကထုတ်ပြန်တဲ့မြန်မာသတင်းမီဒီယာလွတ်လပ်ခွင့်ဆိုင်ရာအစည်းအဝေးမှာဖော်ပြထားပါတယ်။မြန်မာနိုင်ငံတော်ဝန်တိကျပြတ်သားမှုရှိတဲ့ဥပဒေတွေထုတ်ပြန်ပြီးနေ့ကွနေ့ကြောင်OACHR လူခွင့်ရမဟာမင်းကြီးမစ္စတာဘက်ချလက်တင်သွင်းတဲ့အစီရင်ခံစာကိုတော့ လူခွေမဟာမင်းကြီးရဲ့ပြောခွင့်ရအမျိုးသမီးရာဗီနာရှမ်ဒါဆာနီကဂျနီဗာမြို့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းမှာပြောကြားခဲ့တာပ
ါ A host of ill-defined laws has been used in Myanmar to exert control over independent journalism across the country
မြန်မာနိုင်ငံမှာကချင်ရှမ်းနဲ့ရခိုင်ပြည်နယ်အပအဝင်နိုင်ငံတစ်ခုမှာတိကျလွတ်လပ်တဲ့သတင်းမီဒီယာအပေါ်ထိန်းချုပ်နိုင်မှုတိကျပြတ်သားခြင်းမရှိတဲ့ဥပဒေတွေကိုအသုံးပြုနေတာတွေ့ရတယ်လို့မြန်မာနိုင်ငံဆိုင်ရာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကုလသမဂ္ဂလူ့အခွင့်အရေးအစည်းအခမ်းအနားမှာဖော်ပြထားပါတယ်။ဒီအစည်းအခမ်းအနားမှာသတင်းတောက်တွေအနေနဲ့ကြောက်ရွံ့ခြင်းကင်းစွာဒါမှမဟုတ်မျက်နှာလိုက်မှုကင်းစွာနဲ့သတင်းဖော်ပြနိုင်ဖို့ကမဖြစ်နိုင်တဲ့အခြေအနေမှာရှိနေပါတယ်လို့လည်းအစည်းအခမ်းအနားမှာဖော်ပြထားပါတယ်
။အာဏာပိုင်တွေဘက်ကဥပဒေတွေအမျိုးမျိုးသုံးပြီးဖမ်းဆီးအရေးယူနေတဲ့အခြေအနေတွေကိုလည်းရာဗီနာရှမ်ဒါဆန်နီက
While the conviction last week of two Reuters journalists was a particularly outrageous and high-profile example of judicial harassment against the media in Myanmar,
Reuters သတင်းတော်ဥရုဒူပြီးခဲ့တဲ့သတင်းပတ်ကတရားရုံးကနေပြစ်ဒဏ်ချမှတ်လိုက်ခြင်းဟာမြန်မာနိုင်ငံမှာသတင်းမီဒီယာပေါ်ဥပဒေအရနှောက်ယှက်ဟန်တားတဲ့လူသိထင်ရှားတဲ့ဥပမာတရားဖြစ်တဲ့ပြင်မယုံနိုင်လောက်စီရပဲဖြစ်ပါတယ်။အစီအခံစာမှာသတင်းတော်တွေနဲ့သူတို့ကိုသတင်းပေးသူတွေပေါ်ဖန်စီအရေးယူတဲ့တခြားဥပမာတွေကိုလည်းအသေးစိတ်ဖော်ပြထားတာကိုကြည်ချင်းအဖြစ်လွတ်စွာထုတ်ဖော်ပြောဆိုခွင့်ကိုကြေကြေပြန့်ပြန့်နှိပ်ကွပ်နေမှုကိုပြသရာရောက်ပါတယ်ဆက်သွေးဥပဒေတွေနိုင်ငံတော်ရှုပ်ဝဲချက်ဥပဒေတွေတရားဝင်စည်းရုံးမှုဥပဒေတွေအီလက်ထရောနစ်ဥပဒေတွေသွင်ကုန်ထုတ်ကုန်ဥပဒေတွေနဲ့ဒီကြောင်ပြန်တတ်မှုဆိုင်ရာဥပဒေတွေကိုသုံးပြီးနှစ်တွေအတွင်းမှာသတင်းတောက်တွေကိုယုံတင်တရားစွဲဆိုခဲ့တယ်လို့လည်းအစီအခံစာမှာဖော်ပြထားတာဖြစ်ပါတယ်
။ဒါ့အပြင်ဒီမိုကရေစီအတွင်းကုပြောင်းရင်းနဲ့ကန့်ညင်ခြင်းမရှိတဲ့ခေတ်မမီတော့တဲ့ဥပဒေတွေကိုပြန်လည်တုံးတက်ပေးဖို့လည်းရာဗီနာရှမ်ဒါဆန်နီကတောင်းဆိုလိုက်ပါတယ
်။ Where journalists are jailed for merely visiting an area controlled by an armed group when their sources are jailed for providing information from conflict zones
ဒီနေ့ကိုင်းအုပ်စုချင်းချုပ်တဲ့ဒေသကိုတွားရောက်တဲ့အတွက်သတင်းတော်တွေထောင်ချခံရသလိုပြည်ပခဖြစ်ပေါ်ရာဒေသတွေအကြောင်းသူတို့ကိုသတင်းပေးသူတွေလည်းထောင်ချခြင်းခံရပါတယ် Facebook မှာတင်လို့အသေးဖြက်မှုနဲ့တရားစွဲဆိုခြင်းခံရတာလည်းရှိပါတယ်ဒီလိုမျိုးပတ်ဝန်းကျင်အနေအထားမျိုးဟာဒီမိုကရေစီအသွင်ကူးပြောင်းမှုနဲ့လုံးဝလိုက်လျောညီထွေခြင်းမရှိပါဘူးဒါကြောင့်မို့အာဏာပိုင်တွေအနေနဲ့သတင်းတော်တွေကိုတရားဥပဒေအရအရေးယူနှောက်ယှက်နေတာတွေကိုရပ်တန့်ဖို့တောင်းဆိုပါတယ်။လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုကျင့်သုံးရမှာနှိပ်ကွပ်တဲ့မပြသားတဲ့ဥပဒေတွေကိုလည်းစတင်ပြီးပြန်လည်တုံ့တက်ဖို့တိုက်တွန်းပါတယ်
။ CPJ သတင်းတော်များကာကွယ်ဆောင်ရွက်ရေးအဖွဲ့ကအာရှရေးရညွှန်ကြားရေးမှူးစတီဘတ်လာကတော့ကုလသမဂ္ဂလူ့အခွင့်အရေးအေဂျင်စီရဲ့ကြေညာချက်ကိုကြိုဆိုကြောင်းပြောပါတယ
်။ Welcome all the support we can for promotion of freedom of the press in Myanmar obviously the situation there has deteriorated
မြန်မာနိုင်ငံအတွင်းသတင်းမီဒီယာလွတ်လပ်ခွင့်အရေးဝေဖန်ပြောဆိုမှုတွေအားလုံးကိုကျွန်တော်တို့အဖွဲ့ကကြိုးစားပါတယ်မြန်မာနိုင်ငံတွေကအခြေအနေတွေဟာတိတိတသားကိုဆိုးရွားလာနေပါတယ်အထူးသဖြင့်ကတော့ writer သတင်းနောက်နှစ်ဦးကိုပြစ်ဒဏ်စီရင်လိုက်တဲ့ကိစ္စကပိုပြီးဆိုးရွားသွားစေပါတယ်ဒီကြေညာချက်ဟာလည်းကျွန်တော်တို့အဖွဲ့ကတွေးရှိထားတဲ့အချက်လက်တွေနဲ့တူညီနေပါတယ်ပဋိပက္ခဖြစ်နေတဲ့ဒေသတွေမှာသတင်းတောက်တွေလွတ်လပ်စွာသတင်းယူခွင့်ပြုဖို့အတွက်ကျွန်တော်တို့နှစ်အတန်ကြာကလေးကတောင်းဆိုနေခဲ့တာပ
ါအခုထုတ်ပြန်တဲ့အစီအခံစာဟာမြန်မာနိုင်ငံအတွင်းလွတ်လပ်စွာတင်ပြလိုတဲ့သတင်းမီဒီယာတွေအတွက်ဘလောက်အန္တရာယ်များတယ်ဆိုတဲ့အခြေအနေကိုထင်ရှားစွာပြသထားတဲ့အစီအခံစာဖြစ်ကြောင်းကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးမစ္စတာဘာရှလက်ရဲ့အစီအခံစာမှာဖော်ပြထားပါတယ
်ကိုဇော်ဝင်းနိုင်ပါရှင်အခုဆက်ပြီး83ချိန်မြောက်ကုလသမဂ္ဂထွေထွေညီလာခံကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်မတက်ရောက်နိုင်တဲ့အကြောင်းသတင်းလွှာကိုတင်ပြပေးပါမယ်။အခုစက်တင်ဘာ18ရက်မှာကျင်းပမယ့်83ချိန်မြောက်ကုလသမဂ္ဂထွေထွေညီလာခံကိုဒေါက်အောင်ဆန်းစုကြည်တက်ရောက်မှာမဟုတ်ပဲအတိုင်ပင်ခံရုံးနဲ့အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနကကိုယ်စားလှယ်အဖွဲ့ကပဲတက်ရောက်သွားမှာဖြစ်ပါတယ်။ဒီညီလာခံမှာမြန်မာနိုင်ငံအနေနဲ့ရခိုင်အရေးကိစ္စကိုကုလအဖွဲ့စည်းတွေနဲ့ပူးပေါင်းဆောင်ရွက်နေတဲ့အခြေအနေကိုလည်းကိုယ်စားလှယ်ဖွဲ့ကတင်ပြသွားမယ်လို့ဆိုပါတယ်။ဒီကြောင် VOA မြန်မာပိုင်းသတင်းတော်ကိုဇော်ထက်ကတင်ပြပေးထားပါတယ
်။အမေရိကန်နယူးယောက်မှာကျင်းပမယ့်ကုလသမဂ္ဂရဲ့83ချိန်မြောက်အထွေထွေညီလာခံကိုနိုင်ငံတော်အတိုင်ပင်ခံဒေါက်တာဆန်းစုကြည်တက်ရောက်မှာမဟုတ်ပဲအတိုင်ပင်ခံရုံးဝန်ကြီးဦးကျော်တင်ဆိုနဲ့အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဦးကျော်တင်ပါတဲ့ကိုယ်စားလှယ်ဖွဲ့ပဲတက်ရောက်မှာဖြစ်ပါတယ်။ ဒီ93ရက်မြောက်ကုလသမဂ္ဂထွေထွေညီလာခံကကျန်းမာရေးနဲ့ပတ်သက်ပြီးအပြန်အလှန်ဆွေးနွေးပွဲတွေအာဆီယံနိုင်ငံသားရေးဝန်ကြီးများတိတိအစည်းအဝေးအာဆီယံအမေရိကန်နိုင်ငံသားရေးဝန်ကြီးအစည်းအဝေးအာဆီယံဒေသဆိုင်ရာအဖွဲ့အစည်းတွေရဲ့တွဲဆောင်ပွဲတွေကိုလည်းဝန်ကြီးဦးကျော်တင့်ဆွေတို့ကိုယ်စားလှယ်အဖွဲ့ကတက်ရောက်လိမ့်မယ်လို့နိုင်ငံသားရေးဝန်ကြီးဌာနအမြင့်အတွင်းဝင်ဦးမြင့်သူကပြောပါတယ
်။အပုံမှန်အဖြစ်တော့ဒါကျွန်တော်တို့နိုင်ငံသားရေးဝန်ကြီးဌာနပြောင်းစုဝင်ကြီးအဆင့်နဲ့ပဲကျွန်တော်တို့တက်တာပါ State Councilor အနေနဲ့ကတော့ဒါ Special High Level Panel ကိုပဲသူသွားတာပါအဲကျွန်တော်တို့ကတော့ကျွန်တော်တို့လက်တလောဖြစ်နေတဲ့အနေအထားလေးတွေကျွန်တော်တို့ရှင်းပြသွားပါမယ်ဒီချိန်ထဲမှာပဲကျွန်တော်တို့ဒီ New York တင်မဟုတ်ပါဘူး Geneva မှာလည်းကျွန်တော်တို့လူ့ကွင်ကောင်စီမှာကျွန်တော်တို့ဒီလက်တလောဖြစ်ပေါ်နေတဲ့အနေအထားတွေကျွန်တော်တို့အစိုးရဆောင်ရွက်နေတဲ့အနေအထားတွေရှင်းပြသွားပါမယ်နောက်တစ်ခုကတော့ကျွန်တော်တို့နဲ့ခင်မင်ရင်းနှီးတဲ့မိတ်ဆွေနိုင်ငံတွေနဲ့ကျွန်တော်တို့ပူးပေါင်းဆောင်ရွက်သွားမှာပါ
။ရခိုင်ရေးကိစ္စကိုလည်းဒီညီလာခံမှာထည့်သွင်းဆွေးနွေးရတင်ပြတာရရှိလာနိုင်တဲ့အတွက်နိုင်ငံတော်အတိုင်ပင်ခံဒေါက်ဆန်းစုကြည်အနေနဲ့တက်ရောက်ပြီးတန်တမန်နီးလန်းရဖြည့်ရှင်းဆောင်ရွက်သင့်တယ်လို့နိုင်ငံရေးသုံးသပ်သူတချို့ကဝေဖန်ထောက်ပြကြပါရယ်။နိုင်ငံရေးလေးလာသူတဦးဖြစ်တဲ့ဒေါက်တာရံမျိုးသိန်းကတော့
ရခိုင်ရေးနဲ့ပတ်သက်ပြီးတော့ဒီနိုင်ငံတကာအတိုင်းဝိုင်းကြားမှာဒီစိန်ခေါ်မှုတွေချက်တဲတွေမြင့်တက်နေတယ်ဆိုတာကတော့ဒါမြင်မရတဲ့အနေအထားပဲ။အဲ့ဒီအခါကျတော့အဲ့ဒီလိုနော်ဟိုမြင့်တက်နေတဲ့အခြေအနေကိုဟိုထိညှိနိုင်မှုလိုအပ်တယ်။နောက်ရော့ချလာအောင်ဆောင်ရွက်နိုင်မှုလိုအပ်တယ်။အခြေရောက်ရောက်ကြကြပြန်ပြန်နဲ့မဟာဗျူဟာမြောက်ချင်းကပ်ပြီးတော့ဆောင်ရွက်ဖို့လိုအပ်တယ်။နောက်အဲ့ဒီလိုဆောင်ရွက်တဲ့အပိုင်းကိုနော်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကိုယ်တိုင်ကြက်မှတ်ဦးဆောင်ပြီးတော့ဆောင်ရွက်နိုင်မှုအရေးကြီးတယ်လို့မြင်ပါတယ်ဗျာ။အထူးသဖြင့်တော့နိုင်ငံကားဖိအားတွေအချက်တဲတွေမြင့်တက်လာလေလေကိုယ့်ဘက်ကလည်းပဲနောက်ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းဝိုင်းပေါ့အထူးသဖြင့်တော့မိတ်ဆွေနိုင်ငံတွေနဲ့အထူးတွေ့ဆက်ဆံမှုကိုချက်ထွင်ဖို့လိုအပ်လေလေလို့အဲ့ဒီလိုမြင်တယ်
ခုနက7ချိန်မြောက်ကုလသမဂ္ဂထွေထွေညီလာခံကိုနိုင်ငံတော်အတိုင်ပင်ခံတက်ရောက်ခဲ့ပြီးမနေ့ကကျင်းပရဲ့82ချိန်မြောက်ညီလာခံကိုတော့ဒုတိယသမ္မတဦးဟင်နရီဘန်တီဝဲတက်ရောက်ခဲ့ပါတယ
်လူမှုရေးစီးပွားရေးနိုင်ငံရေးနဲ့ဘာသာရေးနေပေတိတိမှာလူမျိုးမျိုးတွေရဲ့ယုံကြည်ရာယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်။အပတ်စဉ်တင်ဆက်ပေးနေတာပါ။စောင့်မျှော်နားဆင်ပါဗျာ
။ဒီကနေ့ညနေပိုင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲရှင်။အခုကျမတို့အတန်လွှင့်နေတဲ့ရေဒီယိုစီစဉ်ပြီးပြီးချင်းမှာပဲ Asiaset 7ဂျူလူကန်နေတိုက်ရိုက်ထုတ်လွှင့်ပေးတဲ့ VOA နေ့စဉ် TV စီစဉ်ကိုကြည့်ရှုနိုင်ပါတယ်။နောက်2နာရီကြာမှထုတ်လွှင့်မယ့်ညပိုင်းစီစဉ်တွေမှာတော့မြမလူတို့နဲ့ကျမ်းမာရေးဥကျော်ဇန်တာရဲ့မြမရေးသုံးသက်ခြင်းနဲ့အတူသတင်းပတ်စင်တိုင်းနားဆင်နေကြအားကစားသတင်းလွှာတွေကိုနားဆင်ကြဖို့ရှိပါတယ်အခုတော့ဂျန်နီတီရဲ့အချိန်တွင်မှာဗုဒ္ဓဟူးနေ့ညနေပိုင်းထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းကျင်းချက်ကိုကိုအောင်လင်ဦးကပြောပြပေးပါအောင်ရှင
်အဲ့အနေနဲ့ဆိုရင်တော့တည်းပြင်းထန်တဲ့မိုးသက်လေပြင်းနေတဲ့သူဖလော်ရက်စာရီကိမွန်နိုင်ဝင်မလာခင်ကျွတ်တင်ပြင်ဆင်မှုတွေကိုဒီနေ့ပြီးသက်ဆောင်ထားကြဖို့အမေရိကန်ပြည်သူမြောက်ကယ်ရိုလိုင်းနာပြည်နယ်ကအရေးပေါ်ကယ်ဆယ်ရေးတာဝန်ရှိသူတွေကတတိပေးနေပါတယ်အမေရိကန်ရှေ့ဘက်ခြမ်းကိုချင်းကပ်လာနေတဲ့ဟာရီကိန်းဖလော်ရက်စာလေထိုင်နှုန်းတစ်နာရီကီလိုမီတာ120နဲ့ပြင်းအားအဆင့်၄ထိရဲ့တော်ကြာရှိနေကြတာပါအာဖဂန်နစ္စတန်နိုင်ငံရှေ့ဘက်နန်ဂါပြည်နယ်မှာမနေ့ကဖြစ်ခဲ့တဲ့အထိကံဘုံးကွက်တက်ခတ်မှုကြောင့်သေဆုံးသူပေါင်း32ဦးရှိနေတဲ့အရာကနေဒီကနေ့မှာတော့68ဦးထိရှိသွားပြီဖြစ်တဲ့ကြောင်းတာဝန်ရှိသူတွေကပြောပါတယ်ဝေးလံနဲ့မမဒါဒေသကဒါကာရွာမှာဒေသခံရဲမှုကိုအလုတ်ကထုတ်ပြီးကိုဒေသခံတွေတောက်ဆူဆန္ဒပြနေခြင်းမှာဖြစ်ခဲ့တဲ့တက်ခတ်မှုကြောင့်နောက်ထပ်လူပေါင်း165ယောက်လည်းဒဏ်ရာရသွားတဲ့ကြောင်းဒေသခံအာဏာပိုင်တွေကပြောဆိုထားတာပါရုရှားထောင်လိုက်ရောက်တဲ့သမီးပြည်သူတို့ပြည်ရဲ့မလာတဲ့ဓာတ်ဥစိတ်တဲ့တိုက်ခတ်ခဲ့သူတွေဖြစ်ပြည်ထောင်ကဆွဆွဲထားသူတွေကဘယ်သူပဲဝါရီဖြစ်တယ်ဆိုတာရုရှားစိုးရွားကသိရှိထားတဲ့အကြောင်းသမ္မတဗလာဒီမီယာပူတင်ကဒီနေ့ပဲပြောလိုက်ပါတယ်ဆွဆွဲခံရသူတွေကတာမန်ရသားတွေဖြစ်ပြီးသူတို့အကြောင်းအများသိအောင်ကိုယ်တိုင်ထုတ်ပြောလိမ့်မယ်လို့ညွှန်လင်းကြောင်းလည်းပြောဆိုပြတာပါအခက်ကြီးနဲ့မြောက်ပိုင်းမှာပြည်ရဲအနေနဲ့ဖြစ်ခဲ့တဲ့ prepack တွေအတွင်းထပ်ပြေးသွားတဲ့ဒုက္ခတွေကိုပြန်လည်လက်ခံရေးအစီအစဉ်တွေနဲ့ပတ်သက်လို့လေ့လာကဲခတ်ဖို့ကုလသမဂ္ဂအေဂျင်စီကတောင်းရှိသူတွေခီးစဉ်ဒီနေ့ဆက်တင်လိုက်ပါတယ်ဒုက္ခတွေနေရပြည်ရေးအစီအစဉ်နဲ့ပတ်သက်လို့ UNHCR UNDP တောင်းရှိသူတွေရခိုင်ပြည်နယ်ကိုဒီနေ့တွားရောက်တာဖြစ်တဲ့ကြောင်း UNHCR ကပြောဆိုခဲ့တာပါ
တရင်ချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးခဲ့တာပါဒီညနေအစီအစဉ်ထုတ်လို့ရင်းမှုကအမတ်သိန်းကြီးထိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Skip Sisk ဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့ဗုဒ္ဓဦးနေညနေပိုင်းအစီအစဉ်တွေကို Line 2 meter 16925ရုကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုအားပေးနားဆင်ကြရတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ် VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်ကျမများသတင်းအောင်ပါ
This program has come to you from the Voice of America, Washington. From Washington, this is VOA News.